ဒါမဲ့အင်္ဂါနေ့ကျတော့ရှိရင်နိုင်ငံတော်အခြေပြမင်္ဂွန်းလိုပုံစံမျိုးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုပ်မြင်သံကြားကနေမင်္ဂွန်းပြောဖို့စီစဉ်နေတဲ့အကြောင်းအင်ဂျီရောကပြောပါတယ်။အစိုးရရန်ရချိုရဆိုင်နေတဲ့အခြေအနေရှိနေလို့လုံခြုံရေးရဇန်နဝါရီ29ရက်လာမယ့်အင်္ဂါနေ့မှာသမ္မတရဲ့သွတ်တော်နေ့စလုံးနဲ့ဒီနိုင်ငံတော်ကိုပြောဆိုမယ့်နိုင်ငံတော်အခြေပြမင်္ဂွန်းကိုအချင်းရွှေ့ဆိုင်ပေးဖို့အောက်လွတ်တော်ရဲ့ဥက္ကဋ္ဌနန်စီပလိုစီကသမ္မတထရမ့်ကိုတိုက်တွန်းတောင်းဆိုထားတာပါ။ဒါပေမဲ့လည်းသမ္မတထရမ့်ကလွတ်တော်ကိုမလာဘဲရုပ်မြင်သံကြားကနေနိုင်ငံတော်အခြေပြမင်္ဂွန်းကိုဇန်နဝါရီလ29ရက်နေ့မှာပဲပြောဖို့စီစဉ်နေတာဖြစ်ပါတယ်။လုံခြုံရေးအရဆိုရင်ကဘာမှမရှိဘူးလို့လည်းအင်ဂျီရောကပြောပါတယ်။အစိုးရရန်ရဲတချို့အချိန်တလကျော်ရပ်တန့်နေတဲ့အထက်မှာအမိမြေလုံခြုံရေးဝန်ကြီးဌာနနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းပါဝင်နေတာကိုဒီအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကထောက်ပြပါတယ်။လာမယ့်အင်္ဂါနေ့မှာပြောဆိုဖို့စီစဉ်နေတဲ့သမ္မတထရမ့်ရဲ့မင်္ဂွန်းကတော့ဘယ်နေရာကနေပြောဆိုမယ်ဆိုတာအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။